ပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစလို့အရတအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာနိုင်ငံအနှက်စစ်အာဏာရှင်စန့်ကျင်မှုတွေအရှိန်လျော့မသွားဘဲပိုတိုးလာနေပါတယ်။ဒီကနေ့မနက်ပိုင်းကစလို့မုံရွာ၊မန္တလေး၊မကွေးနဲ့မေမျိုးတို့တွေမှာစစ်အာဏာရှင်စန့်ကျင်ရေးလုပ်နေတဲ့တပိတ်စစ်ကြောင်းတွေကိုစစ်အုပ်ချုပ်ရေးကောင်စီအာဏာပိုင်တွေကအကြမ်းဖက်အင်အားသုံးဖြိုခွင်းတာတွေလုပ်ခဲ့တာကြောင့်အရက်သားအနည်းဆုံး9ဦးထပ်မနေသေဆုံးခဲ့ရပြီးဒဏ်ရာရလူနာဟာဒါဇင်ချီရှိတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းမုံရွာမြို့ထန်းတော်ရက်ကွက်နဲ့ရန်ကင်းရက်ကွက်အကြားပြည်တော်စုလမ်းနဲ့ဖျားနီလမ်းစုံနေရာမှာဒီမနေ့17နာရီဝန်းကျင်ကမုံရွာဆန္ဒပြပင်မတပိတ်စစ်ကြောင်းနဲ့လုံခြုံရေးတပ်ဖွဲ့တို့ထိတ်တိုက်ဆုံမိရာကပစ်ခတ်ဖြိုခွင်းခဲ့လို့ဆန္ဒပြသူလူ9ယောက်တေဆုံးသွားခဲ့ပါတယ်။ပြင်းထန်ဒဏ်ရာရသူတွေလည်းရှိနေတာကြောင့်တေဆုံးသူဥယေဟာတိုးလာနိုင်တယ်ဆိုတဲ့စိုးရိမ်စရာအခြေအနေမှလည်းရှိနေတယ်လို့မုံညာမြို့ကန်တွေကပြောပါတယ
်
ဒီဖြိုခွင်းမှုကိုထိုင်တိုင်းကြုံတဲ့သူတွေဖြစ်တက်ကြွလှုပ်ရှားသူတဦးလည်းဖြစ်သူကတော့ပြစ်ခတ်ဖြိုခွင်းမှုဟာအကျန်းဖက်လုံရဲ့ဆန်ကရရဆက်ဆက်နှိမ့်နှင်းတာကိုမြင်ခဲ့ရတယ်လို့ပြောပါတယ
်။နောက်ဦးကဆိုနောက်ကနေပါကြီးမှန်တာတဦးကတော့ရှေ့နှစ်ထင်းမှန်တာတဦးကနောက်ပိုင်းမှန်တာပေါ့။အဲ့လိုမျိုးဟိုအဲ့ကြတော့ဒီကတော့သူတို့ကဟိုတက်ကခွဲထားတာခွဲထားပြီးနောက်ကနေလည်းပြစ်တယ်။ဒီကတော့ရဲတွေကိုရှေ့ရထားပြီးတော့ဟိုစစ်တပ်ကပြစ်တာ။တကယ်အဲ့သူတို့နောက်ကနေမှဝင်ရမှောက်ရကြည့်နေတယ်အဲ့လိုမျိုးလေးဖြစ်တာသူကတော့ရေဒီကရေကားလေးနဲ့ထိုးတယ်ဟိုတောင်ွေဟွာလေးနဲ့ပြစ်တယ်ပေါ့နော်တပြိုင်နဲ့တည်းလောက်တာအစင်ငယ်စင်ငယ်လောက်တာမဟုတ်ဘူးတပြိုင်နဲ့တည်းပုံတိုင်းဆိုပြီးတော့လှုပ်ချလာတယ်အဲ့ခုနပြောတဲ့ဟိုအဲ့လိုမျိုးလှုပ်နေတဲ့ဂျားထဲမှာလေခုနပြောနောက်မှနေတယ်ပြီးမှနေစက်ကပြစ်တယ်လူဂျားထဲပြစ်တာဆိုအကုန်မှန်တဲ့သူမှဒါကြီးကဟိုလူမဆန်မှုပြလှုပ်ရကြီးရကြီးရတာဟိုဒီရုံးနေနေဖြိုခွန်းတဲ့ပုံစံမဟုတ်ဘူးစစ်မြေပြင်ဟိုတပုံပစ်တလူမျိုးပုံစံမျိုးနဲ့ဟိုပြစ်တာအဲ့လိုမျိုးဖြစ်နေတာဒါကြီးကဟိုအချမ်းဖက်လုပ်ငန်းကြီးပေါ့ဗျာ
ဒီနေ့လူတိတ်ဆုံးမှုဟာမုံရွာမှာစစ်အုပ်ချုပ်ရေးကောင်စီဖြိုခွင်းမှုကြောင့်ပထမဆုံးလူတိတ်ဆုံးခဲ့ရတာလည်းဖြစ်ပါတယ်နောက်ထပ်အချမ်းဖက်ဖြိုခွဲခံရပြီးသွေးမြေကျခဲ့ရတဲ့နေရာနောက်တစ်ခုကတော့မန္တလေးမြို့ပေါ်မှာပဲဖြစ်ပါတယ်62လမ်းပေါ်ကအင်အားသုံးဖြိုခွင်းမှုမှာအသက်19နှစ်အရွယ်အမျိုးသမီးငယ်တဦးအပါအဝင်အမျိုးသားတဦးဘောင်းနှက်ဦးဟာနေရာမှာရင်ကြီအစ်စ်နဲ့ပြစ်ခတ်တယ်လို့ယူဆနိုင်တဲ့ပြစ်ခတ်မှုကြောင့်ပွဲချင်းပြီးတေဆုံးခဲ့ရတယ်လို့အဲ့ဒီနေရာမှာရှိနေတဲ့ VOA သတင်းတောက်ကပြောပါတယ
်။ဒါရတာတော့15ရောက်တော့ရှိတယ်ပေါ့ဒီက62လမ်းပေါ်မှာလေမနေ့တည်းကနေပြောပိတ်ထားတဲ့လမ်းတွေကိုလူစားကြီးထိုးတယ်ထိုးပြီးတော့ဒီလမ်းတွေကိုလွှဲလွှဲယူပြီးတော့ချက်ွက်တွေတဲကိုပြစ်တာခတ်တာလေးရှိတယ်ပြီးတော့တန်အမိုက်ခံကြီးပေါ့နော်တန်မိုက်ကြီးမှာလေဒီကြီးပေါက်ရာတွေတွေ့ရတယ်လမ်းမှာရက်ထားတဲ့ဆိုင်ကလေးတွေကိုလည်းဖျက်ဆီးသွားတာလေရှိတယ်ခင်ဗျာတယောက်ဆိုရင်ဒဏ်ရသွားတာဒီအသားလေးပြတ်ချော်သွားတယ်အဲ့ဒီမှာဒဏ်ရသွားတယ်ဒီဘက်မှာ3-5ယောက်ကံရပါတယ်အချိန်လေးရှိတယ်ခင်ဗျာဒီလိုဘုံနေနဲ့ क्वे ရဲဒုစုဒုလူဝိညာဉ်ရဲ့နေရာဆိုရင်ဒီကြီးချစ်လို့ယူဆတဲ့ဟာတွေဖြစ်တယ်ရွာပါကြီးတွေနဲ့လည်းအဲ့လိုပြစ်ခတ်ပြီးတော့ဖြိုခွင်းတာတွေလုပ်တယ
်ဒီဖြိုခွင်းမှုဖြစ်စဉ်ကိုမျက်မြင်ကြုံတွေ့ခဲ့ရတဲ့ကျမတို့သတင်းတောက်ဟာလည်းဘယ်ဘက်ရင်အောင်မှာရွာပါကြီးစံနှစ်ချက်တိတိထိမှန်ခဲ့ရပါတယ်ဒီကနေ့မုံရွာနဲ့မန္တလေးမှာတော့အာနာပိုင်တွေကြောင့်အသက်ဆုံးရသူဥယေဟာခုနှစ်ဦးထက်မနည်းရှိနေတာပါမကွေးမြို့မှာလည်းဒီကနေ့မနက်ပိုင်းကစစ်အာဏာရှင်ကြဆုံရေးအတွက်ငြိမ်းချမ်းစွာဆန္ဒပြနေတဲ့ပြည်သူလူထုကိုလုံခြုံရေးတပ်ဖွဲ့ကမျက်ရည်ယိုဘုံးတွေရောဘာကြီးစံတွေနဲ့ပစ်ခတ်ဖြိုခွဲခဲ့ပြီးအကြမ်းဖက်ဖမ်းဆီးထိန်းသိမ်းတာတွေပြုလုပ်ခဲ့ပါတယ်မကွေးမြို့တစ္ဆာလန်းနီနဲ့မဲထီလန်းတွေမှာစစ်တပ်နဲ့ရဲတပ်ဖွဲ့တွေကမျက်ရည်ယိုဘုံးတွေရောဘာကြီးတွေနဲ့ပစ်ခတ်လူစုခွဲတာကြောင့်နှစ်ယောက်ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်
အော်ဟောအမောကျွန်တော်ဒီမိုးရံတေဆုံးလာတော့မရှိသေးဘူးကြာဟိုကျွန်တော်အခုချိန်ကြီးပေါ့တိုင်ရရတာပဲရှိတယ်ပေါ့ဒီပညာပေါ့နော်ဟိုမကွေးဒီပညာကျောင်းသားပလေးတယောက်ကတော့လက်ကတော်တော်လေးစိုးရင်ကြာကောင်းတော့ရှိတယ်ပေါ့နော်အဲနောက်တစ်ယောက်ကတော့ကျွန်တော်ဒီဟောပေါ့သတင်းတော့တယောက်ပေါ့ဒီလိုင်းပေါ့သူကတော့သုံးမှန်လာပေါ့ ရဲ့တန်ရာရဲ့အနေထားကိုအိုက်ပေါ်ကြည့်ရပြီရာဘာကြားတော့ဘလို့မဖြစ်နိုင်ဘူးကြာ။ဟိုချင်းတော့ရင်လုံးလုံးယူပဲအစာကြီးဟာဟိုခက်တဲ့ကြီးပွဲပြီးတော့ဘောနော်အထက်ကရိုးတော်မှငေါ်ထွက်သွားတယ်။လူစုပွဲတဲ့ပုံစံမို့တော့ပဲနဲ့ဘောနော်ဟိုအညိုးကြီးမှစွာနဲ့လှုပ်တဲ့ပုံစံမျိုးတွေဖြစ်နေတာပေါ့။ဟိုချင်းတော့ကလေးတွေသူ့အလူကလူစုပွဲပြီးပုံးနေတယ်။အဲပုံးနေတဲ့အိမ်လေးကိုလိုက်ပြီးတော့ဟိုတကားတွေချက်တဲ့သူ့ဝင်ဆွဲတယ်အဲလိုကြီးဖြစ်လာပြီပေါ့။
ရက်ွက်လန်းကြားတွေတဲ့အထိမျက်ရည်ယိုဘုံတွေရာဘာကြီးတွေနဲ့ပြစ်ခတ်ဖမ်းဆီးနေတာဖြစ်ပြီးဆောက်လုပ်ရေးလုပ်ငန်းခွင်တဲကလူငယ်14ယောက်အပြင်အနည်းဆုံးလူ30ထက်မနည်းအဖမ်းဆီးခံခဲ့ရတယ်လို့သိရပြီးဖမ်းဆီးခံရသူအရေအတွက်ကိုတော့အတိမပြုနိုင်သေးပါဘူးလက်ရှိအချိန်ထိဒီမြို့နယ်3ခုအပြင်တပ်စခန်းနဲ့တပ်တင်နှန်းချောင်းတွေရှိနေတဲ့မေမျိုးမှာလည်းအင်အားသုံးဖြုတ်ခွင်းမှုတွေရှိခဲ့ပြီးလူသေးဆုံးမှုမရှိပေမဲ့ထိခိုက်ဒဏ်ရာရသူဟာစေဦးထမင်းရဲ့ရှိတယ်လို့မြို့ကန်တွေကပြောဆိုထားပါတယ်ရှင်။